မြန်မာစစ်တပ်က1200ကျော်ကြဆုံးခဲ့တယ်လို့အေအေရခိုင်လက်နက်ကင်အဖွဲ့ကထုတ်ပြန်လိုက်ပြီးမြန်မာတပ်မတော်ဘက်ကတော့ဒါဟာဝါရဖြန့်ချီမှုတသက်ဖြစ်တယ်ဆိုပြီးညင်းဆိုပါတယ်။ဒါပြင်အခုဇွန်လအတွင်းရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေရော့ကျလာပြီးလုံခြုံရေးအခြေအနေတိုးတက်လာတယ်လို့လည်းမြန်မာတပ်မတော်ပြောခွင့်ရက VOA ကိုပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်ကိုနိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဒီနှစ်ဇန်နဝါရီလကနေမေလအထိမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့ကြားတိုက်ပွဲကြီးတိုက်ပွဲငယ်ရေအတွက်900ခန့်ရှိနေပြီးဒီတိုက်ပွဲအတွင်းမှာတပ်မတော်ဘက်က1200ကျော်ကြာဆုံးခဲ့တယ်လို့အေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အေအေဘက်ကသတင်းထုတ်ပြန်သလောက်ကြာဆုံးမှုမရှိဘူးလို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကဆိုပါတယ
်။ရှိပါဘူးအလောက်အကြီးအတွက်ထုတ်မီဒီယာတွေမှာလည်းကျွန်တော်ဖြေခဲ့တယ်အဲဒီတည်းဟိုရှိပါဘူး။အားတော့ဟိုဒီနေ့ရွာသားဖန်ချီစက်ပဲဖြစ်မှာပါ။
ဒီဆွန်လပိုင်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုနည်းလာသလိုရခိုင်ပြည်နယ်တွင်းလုံခြုံရေးရသိုးသက်လာတဲ့အနေအထားရှိနေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကဆိုပါတယ
်။ချစ်ချစ်တက်ခိုင်ပြီးလဲသွားလို့အလိုလိုတုံးပတ်လို့ရတယ်။လုံခြုံရေးကလည်းနည်းနည်းသိုးသက်လာတယ်အနေအထားတော့ရှိတယ်။အဲသို့တော့ကျွန်တော်ဒါသာပိုင်းမှာဖြစ်တဲ့အခက်အခဲတွေတော့ရှိသေးတယ်ဆိုတော့အကုန်လုံးတော့လုံခြုံမှုအမှခံရအပြည့်ရှိပြီလို့ကျွန်တော်မပြောရဘူး။ရင်းငါးတက်ဆိုင်ကလည်းသိုးသက်လာတော့လို့
နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာတော့2019ခုနှစ်ဇန်နဝါရီလကနေမေလအထိအေအေနဲ့တိုက်ပွဲပေါင်း206ကြိမ်ဖြစ်ပွားခဲ့ပြီးအေအေဖွဲ့ရလောင်း100နီးပါးရရှိခဲ့ပြီးတော့အရှင်ဖမ်းမိသူ46ဦးကိုဥပဒေနဲ့ညီဆက်လက်ဆောင်ရွက်နေကြောင်းပြီးခဲ့တဲ့မေလတွင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တပ်မတော်နဲ့အေအေတို့ကြားဖြစ်ပွားတဲ့တိုက်ပွဲတွင်ကြာဆုံးမှုစီးရင်ကိုတော့နှစ်ဖက်စလုံးကငြင်းဆန်ခဲ့ပါတယ်။တိုက်ပွဲတွေရော့ကျလာတယ်လို့မြန်မာစစ်တပ်ပြောခွင့်ရကဆိုပေမဲ့မနေ့ကတရက်ထဲမှာတည်းဗုဒ္ဓတော်မြို့နယ်တွင်မှာတိုက်ပွဲနေရ300ဖြစ်ခဲ့တယ်လို့အေအေပြန်ကြားရေးရာရှိခိုင်တုခကပြောပါတယ်။
အဲ့ဒီ300တောင်ဖြစ်တာရှိတယ်။ကြာငါဖြစ်တဲ့ရက်မနေ့ရှိနေဒန်းစင်းမင်းကဗုဒ္ဓတော်မြို့နယ်တောင်ရွာရဲ့အရှင်ရောက်ကအိဒါမနှစ်ကီလိုမီတာအကွာတောင်တန်းတွေမှာဒီအား100လောက်ရှိတဲ့ဒီမြမတံတွေစကြောင်းကိုတခိုင်ကတော့နေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်။နောက်ပြီးတိုင်းရင်ချောင်းရဲ့အနောက်ဘက်ကတံခိုးငါ350လောက်ရှိတဲ့ဒီချောင်းကတော့ဒီခိုင်ကတော့ရှိတဲ့နေရာကိုထုံးပြီးတက်ခိုက်လာတဲ့အဲကြောင့်မို့အဲ့လိုဖြစ်တာ။နောက်ပြီးတော့ဒီနေ့လေတနားကြီးဒီတင်တော်ကြီးကဒီမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့တောင်ရွာရဲ့အရှင်မြောက်ဘက်အဲ့မှာဒုတိယကြိမ်တိုက်ပွဲထားဖြစ်တာ။မနေ့ကဒီဒုတိယနေ့နေ့ချင်းတော့ဖြစ်ခဲ့တဲ့တိုက်ပွဲ၃ပွဲအကျင်းမှာတော့ရန်သူဘက်ကနေပြီးတော့အရာရှိတဦးပါဝင်စုစုပေါင်း80ဦးကြားထုံးတာရှိတယ်။အဲ့မှာဒါရရသူတွေလည်းရှိ
ဒီတိုက်ပွဲစဉ်တွင်တပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကပြောနေသလိုတီးခြားတည်မပြုနိုင်သေးပါဘူး။ဒီလိုတောင်ရွာဘက်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေတိမ်းရှောင်ထွက်ပြေးနေရတယ်လို့အနီးနားနယုံတောင်ရွာသားတို့ကပြောပါတယ်။
တိုက်ပွဲကဟိုဒီနေ့ကနေဖြစ်တယ်။ကိုကြီးလေးဒီဘက်ကနေဘူးလို့မြင်နေသေးမှာရွာသားတွေထွက်ပြေးနေရတယ်
။တပ်မတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘုံမှုချုပ်စွန်မင်းထွန်းကတော့မနေ့ကတိုက်ပွဲတွေဖြစ်တယ်ဆိုတာကိုညင်းပါတယ်။
ဒီနေ့မှာကျွန်တော်တိတော့မရှိပါဘူးလား။ရှိနေပြီရမှာ
။ဘူရီတောင်မဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းအောင်တိန်းကတော့တောင်ရွာဘက်မှာတိုက်ပွဲဖြစ်ကြောင်းကိုတော့အတည်ပြုပြောပါတယ်
။တိုက်ပွဲတော့ဖြစ်တယ်ဆိုပြီးတော့သတင်းရတယ်။ရော်နင်းတော့နေကြီးငှက်နေပြည့်နေရတော့ဒီဘက်ကနေနေထိုင်တဲ့တောင်ရွာတို့ရဲ့ရော်နေကြီးလေလို့ဘယ်လိုချင်းချင်းရှိတယ်ဆိုတော့ကျွန်တော်တို့မသိဘူးနော်
။ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရတိတောင်ဘူရီတောင်ကြောက်တော်ပုံနှကျွန်းမြောက်ဦးစတဲ့မြို့နယ်တွေမှာစစ်ရှောင်ဦးရေ400,000ကျော်တိုးပွားလာနေပါတယ်။အေရခိုင်လက်နက်ကင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်းသူတို့ဖွဲ့တွေအခြေစိုက်နိုင်ရေးဟာအဓိကရည်မှန်းချက်ဖြစ်တယ်လို့အေအေဘက်ကပြောဆိုထားပါတယ်။အေအေဖွဲ့ဟာ KIA အခြေစိုက်ရာကချင်ပြည်နယ်ဘက်မှစဖွဲ့စည်းအခြေတည်လာခဲ့တာပါ။မြန်မာစစ်တပ်ဘက်ကတော့ရခိုင်ဟာအရင်ကတည်းကငြိမ်းချမ်းတဲ့နိုင်ငံဖြစ်တာမို့ဆိုပြီးအေအေဖွဲ့တွေရခိုင်ပြည်နယ်တွင်းမှာအခြေစိုက်မယ်ဆိုတာကိုတော့လက်မခံပါဘူး။ဒါကြောင့်လဲဒီလိုနှစ်ဖက်အခြေခံမတူတဲ့သဘောထားတွေကြောင့်ရခိုင်ပြည်နယ်တွင်းစီရေပဋိပက္ခတွေဟာညှိနှိုင်းနိုင်မဲ့လာလာမရှိနိုင်သေးဘူးလို့လဲရခိုင်နိုင်ငံရေးသုံးသပ်သူတွေကယူဆထားကြပါတယ်ခင်ဗျာ